ဒါမဲ့ဇန်နဝါရီ30ရက်နေ့ဆိုရင်ပြည်တော်စုအဆင့်လွှတ်တော်အသီးသီးရဲ့အစည်းအဝေးတွေပြန်ပြီးကျင်းပပါတော့မယ်။အခုဒီချိန်ပြန်ဆမ်းမဲ့လွှတ်တော်မှာအဓိကဆွေးနွေးဆုံးဖြတ်ကြမဲ့အကြောင်းအရာကတော့2018ခုနှစ်အတွက်အစိုးရဘတ်ဂျက်ရာထားချက်ဖြစ်ပါတယ်။ဒီအတွက်လည်း NLD အစိုးရဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာသမရဦးထင်ကျော်ကိုယ်တိုင်ဦးဆောင်တက်ရောက်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးကိုကျင်းပခဲ့ပါသေးတယ်။ NLD အမတ်တွေလွှမ်းမိုးတဲ့လွှတ်တော်တွေစတင်ခဲ့တာတစ်နှစ်နီးပါးရှိလာပြီဖြစ်ပေမဲ့အခုဒီချိန်ကတော့ပထမဦးဆုံးအချိန်ဖြစ်အစိုးရဘတ်ဂျက်ကိုကိုယ့်ဖာသာကိုရာထားရှာဖွေသုံးဆွဲရမှာပါ။ပြီးခဲ့တဲ့2016ဘန္ဒာနှစ်အတွက်ကတော့အရင်ပြည်ခံပြိုးလွှတ်တော်ကအတည်ပြုပေးခဲ့တဲ့ဘတ်ဂျက်ရာထားချက်တွေအတိုင်းအကောင့်တွေဖော်ခဲ့ရတာဖြစ်ပါတယ်။လာမယ့်လွှတ်တော်အစည်းအဝေးကာလမှာအတည်ပြုပေးရမယ့်အစိုးရဘတ်ဂျက်အခြေအနေဘယ်လိုရှိသလဲ။မြန်မာစီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက် NLD အစိုးရဘာတွေလုပ်ကင်နိုင်ခဲ့ပြီလဲ။အခုနှစ်မြန်မာစီဝါရေးပိုကောင်းလာနိုင်မလားဆိုတာဆွေးနွေးတင်ပြသွားပါမယ်။
2018ဘန်နာရီနှစ်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ရထားချက်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ဘတ်ဂျက်ရထားချက်အတိုင်းပဲတိုးလဲမတိုးတက်စုံလဲစုံယုံမသွားအောင်ရေးဆွဲထားတာတွေ့ကြရပါတယ်။2016ဘတ်ဂျက်စီရင်မှာအစိုးရဖွဲ့ဝင်တွေဟာကျပ်ငွေ10 trillion ဖြစ်ပြီးသုံးမဲ့ငွေကတော့ကျပ်ငွေ21 trillion နီးပါးရှိတာတွေ့နိုင်ပါတယ်။ဘတ်ဂျက်လုံငွေက4 trillion နီးပါးဖြစ်ပြီးလုံငွေနဲ့ GDP အချိုးဟာ4.5%ခန့်နှုန်းရှိခဲ့တာတွေ့နိုင်ပါတယ်။အလားတူအခု NLD အစိုးရကိုယ်တိုင်ရေးဆွဲတဲ့ဘတ်ဂျက်မှာလည်းအစိုးရဖွဲ့ရဲ့ဝင်ငွေ18 trillion နီးပါးသုံးငွေ21 trillion နီးပါးဖြစ်ပြီးလုံငွေက4 trillion ကျော်ပါတယ်။ဘတ်ဂျက်ရထားချက်မတိမ်မငြိမ်ဒါမှမဟုတ်အတူတူနီးပါးလောက်ဖြစ်တယ်ဆိုပေမဲ့လုံငွေပမာဏဟာအရင်နှစ်ကထက်7 billion 390 ကျော်ပိုများနေတာတွေ့ကြရပါတယ်။လုံငွေနဲ့ GDP အချိုးဟာ 4.5%ကျော်ပါတယ်။လက်ရှိ NLD အစိုးရလက်ထက်ပထမဦးဆုံးဘတ်ဂျက်ရထားချက်ဟာအရင်အစိုးရလက်ထက်နောက်ဆုံးနှစ်ကထက်ပမာဏပိုပြီးများမလာရတဲ့အကြောင်းကိုလည်းဗန္ဒာရေးကော်မရှင်အစည်းအဝေးမှာသမ္မတဦးထင်ကျော်ကဝန်ခံပြောဆိုတာရှိခဲ့ပါတယ်။အထူးသဖြင့်အစိုးရဝင်ငွေတိုးတက်မလာတဲ့ကိစ္စပါ။အဲ့ဒါတွေကတော့အစိုးရရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့တဘာဝဓာတ်ငွေကရတဲ့ဝင်ငွေဟာကမ္ဘာတဘာဝဓာတ်ငွေဈေးနှုန်းတွေကျဆင်းသွားလို့ညှော်နှဲခဲ့တာဖြစ်တဲ့အကြောင်းတက်ထုတ်လို့တင်ပို့မှုကိုလုံးဝနီးပါးကန့်သတ်လိုက်တာကြောင့်တစ်နဲ့တန်ရာဇာတကရတဲ့ဝင်ငွေမရှိသလောက်ဖြစ်သွားတဲ့အကြောင်းကျောက်ဆင်းပါဝင်တက်ထုတ်လုပ်ွက်တွေကိုပြန်ပြီးစီစဉ်နေတဲ့အတွက်ရငွေတွေကျဆင်းသွားတဲ့အကြောင်းလျှက်စစ်တအားပူရဖို့တိုးတက်ထုတ်လုပ်နေပြီမင်းအရှုံးခံထုတ်လုပ်နေရလို့ဝင်ငွေတိုးမလာတဲ့အကြောင်းစတာတွေဖြစ်ပါတယ
်ပြောရရင်အစိုးရဘတ်ဂျက်ရထားမှုမှာဝင်ငွေတိုးတက်မလာတဲ့အတွက်အသုံးစရိတ်တွေကိုလည်းတိုးမြင့်ရထားလို့မရဘူးဆိုတဲ့သဘောဖြစ်ပါတယ်သမ္မတကမပြောပေမဲ့နိုင်ငံဝင်ငွေမှာအဓိကကဏ္ဍတစ်ခုဖြစ်တဲ့အကောက်ခွန်ကရတဲ့ဝင်ငွေကလည်းထင်သလောက်တိုးတက်မလာပါဘူးဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကတိုင်းပြည်မှာတရားမဝင်မှောက်ခိုကုန်သွယ်မှုတွေပမာဏများနေတယ်ဒီအတွက်တရားဝင်ကုန်သွယ်မှုတွေပြန်ဖြစ်ပေါ်ပြီးအကောက်ခွန်တွေရသင့်သလောက်ရအောင်မှောင်ခိုတွေပြန်ဖမ်းမယ်အရင်အစိုးရခေတ်ကတည်းကနာမည်ဆိုးနဲ့ကြော်ကြားလို့ပိတ်ခဲ့ရတဲ့ရှမ်းပြည်နယ်မန္တလေးမူဆယ်လမ်းပေါ်ကသိန်းနီရေဘူးစစ်စေးရေးဂိတ်နဲ့မွန်ပြည်နယ်ရန်ကုန်မြဝတီကားလမ်းပေါ်ကမရမ်းကြောင်စစ်စေးဂိတ်တွေကိုပြန်ဖွင့်မယ်လို့ဆုံးဖြတ်ပြီးအခုအကောင့်ထဲပေါ်နေပါပြီ NLD အစိုးရဟာမှောင်ခိုဖမ်းမှုအခုလိုကြိုးပမ်းနေုံမကကုန်သွယ်ရေးမှာတွင်းကုန်ပမာဏအလွန်များပြီးကုန်သွယ်ရေးလုံငွေပြနေတာကိုလည်းထိန်းချုပ်ဖို့ကြိုးစားနေပါတယ်အခုဆိုရင်နှစ်စဉ်ဂျပန်ကနေတပတ်ရစ်ကားအစီးရေ3,000-3,000ကျော်တင်သွင်းနေတာကိုကန့်သတ်ဖို့လုပ်နေပါပြီ။အဲဒီလိုပြဿနာကြီးအတွက်တွင်းကုန်တွေအပေါ်အခွန်တိုးကောက်တာမျိုးလုပ်မလား။ဒါမှမဟုတ်တွင်းကုန်တင်သွင်းတာကိုကန့်သတ်တဲ့ဥပဒေတစ်ခုရေးဆွဲပြဋ္ဌာန်းပြီးလုပ်ရင်ကောင်းမလား။ညှိနှိုင်းနေစေဖြစ်တာတွေ့ကြရပါတယ်
။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကိုအကြီးအကျယ်အဟန့်တားဖြစ်စေတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုအမေရိကန်နဲ့သက်ဆိုင်ရာနိုင်ငံတွေကထယ်ရှားပေးအောင်စွန့်ဆောင်နိုင်တဲ့အတိုင်းရင်းနှီးမြှုပ်နှံမှုပမာဏကတော့ထင်သလောက်မတိုးတက်ခဲ့ပါဘူး။အခုနှစ်အတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ6ဘီလီယံလောက်ဝင်လာဖို့ရည်မှန်းထားပေမဲ့လက်ရှိအချိန်ထိ4ဘီလီယံခွဲလောက်ပဲဝင်လာပါသေးတယ်။ဒါပေမဲ့လည်းအစိုးရစီမံလာပြီးတင်ပြထားတဲ့ရင်းနှီးမြှုပ်နှံမှုအစိုးပြုလွှာ80ဝန်းကျင်ပမာဏအားဖြင့်အမေရိကန်ဒေါ်လာ3ဘီလီယံကျော်ဖို့လောက်ရှိနေသေးတော့လာမယ့် match လမတိုင်ခင်အဲ့ဒါတွေကိုအတည်ပြုပေးနိုင်တယ်ဆိုရင်နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဒေါ်လာ6ဘီလီယံကိုပြည့်မီသွားနိုင်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အတွေ့အမှုဦးအောင်နိုင်ဦးကတော့ပြောထားပါတယ် Dilo Piaragale, Nemanina Yinimio Namuna Bataye, Leshi a Chainti, Gamone Ubidi, Ni Ubidi, Yatan Luma Pidida, a Chaga Asa Oni, Macandida, Sare Chatri Job Tidelu, the Mara Utinjoga, Wincamp Jasuare, Dito Lame Bananima, Nanganjan Yinimio Namusaya Ubidi, Ni Ubidi Gauni, Dibiazozo, Yatan Tinto Nai on Loda, Yinimio Namu Dret Lu Anide, a Chaga Asa Oni, Gamola on Loda, Sarigu, a Gaunte Poyabaume.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဝန်ခံထားသလိုစီးပွားရေးတိုးတက်မှုနှေးကွေးနေပြီလာမယ့်ဗန္ဒာရေးနှစ်အတွက်လည်းမြန်မာစီးပွားရေးခြေနေသိပ်ပြီးတိုးတက်လာဖို့တော့မမြင်နိုင်သေးပါဘူးစီးပွားရေးခြေနေထင်သလောက်တိုးတက်မလာရင်အလုပ်ကန်အစ်စ်တွေအမြောက်များဖန်တီးပေးရေးစီးပွားရေးတိုးတက်မှုရဲ့အသီးပွင့်ကိုအောက်ခြေပြည်သူတွေအထိရောက်ရှိခံစားနိုင်ရေးဆိုတာတွေလည်းအကောင်အထည်ပေါ ကဲဆောင်ရွက်ဖို့လိုအပ်နေသေးပါကြောင်းပြပြလိုက်ရပါတယ်